ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေသေးမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရရဲ့ညီညာရေးကော်မရှင်ကကမ်းလှမ်းလိုက်ပါတယ်ဒီကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်နေဘက်ကသဘောတူထားပြီးတော့တွေ့ဆုံမဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေဆဲဖြစ်ပါတယ်သတင်းပြေဆုံကို
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ဒီပိုင်းတွေအတွင်းကချင်ပြည်နယ်ကနေရာအတော်များများမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KIO ဌာနချုပ်အနေကစီးရေးရအချက်ချကြားတဲ့ဂီတုံစခန်းကိုအစိုးရတပ်မတော်ကသိမ်းပိုက်ခဲ့ပါတယ်။
ဒီမနေ့ကတော့ဟိုတိုင်းရင်းစက်စ်နေနေမှာနေရင်လည်းဘုံလာကြည့်တော့ကြွားသားပြောက်ပြီးသွားတယ်။အဲတမ်ဟာတစ်ဒေတာ၃ဒေတာ၄ဒေတာ၄ဆိုတော့အခုအဟိုတိုင်းရင်းစက်စ်ပေါ့နော်။တိုင်းရင်းစက်စ်ကနမတီတကြားဆက်ရှိတဲ့နေရာရဲ့မြောက်ပိုင်းပေါ့။ဖြစ်တာတော့ဖြစ်တယ်။ဒီကလေးကတော့မကြားရသေးဘူး။
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ကချင်ပလောင်ကိုးကန်းနဲ့ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လ20ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့အထိလဲကြိုးစားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကို TNLA ခေါ်တအံပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကခုလိုပြောပါတယ်။
ဒီလို
တိုက်ပွဲတွေ ဖြစ်ပွားနေချိန်မှာပဲ အစိုးရရဲ့ ညီညာရေး ကော်မရှင်က နှစ်ဖက် တွေ့ဆုံဆွေးနွေးဖို့အတွက် ကမ်းလှမ်းဓာတ်တွေရှိကြောင်းလဲ ပလောင်တပ်ဖွဲ့ရဲ့ အထွေထွေအတွင်းရေးမှု ဗိုလ်မှူးကြီးတပ်ဖုံးကျော်က ပြောပါတယ်
ကျွန်တော်တို့ဒီညီညာရေးကော်မရှင်က ဟိုလမ်းမှာရှိတဲ့တောက်တာမျိုးတွေကတွေ့ဆုံဖို့ရှိပြီးမှာအဲ့လိုတော့တွေ့ဆုံဖို့ရှိပြီးအမိနိုင်လာတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အခုညီညာရေးကက
ဒီလနှစ်ရည်နေ့ကလည်းမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့
နှစ်ဖက်ညှိနှိုင်းမှုတွေမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးပွဲဟာမအောင်မြင်ခဲ့ပါဘူးဒီဒီချင်းဆွေးနွေးပွဲမှာလည်းမဟာမိတ်အဖွဲ့တွေဘက်ကသူတို့လူလားချက်ကိုအခုလိုတင်ပြထားကြောင်ဗိုလ်မှူးကြီးတပ်ဖုံးကျော်ကပြောပါတယ်
ကျွန်တော်တို့ဒီညပိုင်းမဟာမိတ်အဖွဲ့ကကျွန်တော်လေးဖက်စလုံးကတကယ်နဲ့ပြည့်စုံတယ်ပြည့်ရချင်းမှာလည်းဝါအဖွဲ့ကိုကျွန်တော်တို့ကတက်တည်ဖြစ်နော်ဟ မယ်ဟုတ်ကဲ့ပ
ါငင်းချင်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ကော်မရှင်ရဲ့ဥတည်ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောဆိုပါတယ
်ဟုတ်ပြီကော်မရှင်ရဲ့သဘောထားကတော့ငင်းချင်းရေးဖြစ်စဉ်ကတော့ဆက်လက်ပြီးတော့ကျွန်တော်တို့ဘဝမှာဆွေးနွေးပြီးတော့မှကျွန်တော်တို့ဒါ NC လက်မှတ်ရေးထိုးမယ်ပြီးတော့ငင်းချင်းညီလာခံမှာဆွေးနွေးမယ်ကျွန်တော်တို့အားလုံးညှိနှိုင်းပြီးသွားတဲ့ဟာမျိုးတော်မဲ့ပုံမှန်မျိုးကိုပဲအဓိကတော့ peace commission အနေနဲ့တော့ဒီသဘောထားရှိတယ်ပေါ့လေအဲ့ဒီသဘောထားအတွက်တော့အလို့ဆွေးနွေးပွဲတွေပေါ့လေဒါကျွန်တော်စနိုင်မလားဆိုတော့အဲဆိုပြီးချက်မျိုးနဲ့ပြောနေတာ peace commission ကပြောတာရှိပါတယ်နှစ်သက်အစင်ပြင်းတော့လေဒါကျွန်တော်တို့အလို့သဘောဆွေးနွေးပွဲတွေကစပြီးတော့တွေ့နေတယ်ပေါ့
လာမယ့်နှစ် February လအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုပြန်လည်စတင်ဖို့ရှိနေပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအနောက်ရှက်ဖြစ်မှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမျိုးသားပြန်လည်တင့်မြက်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတိုက်ပွဲတွေပြင်းထန်ချိန်မှာလက်နက်ကင်ပြိပခါတွေအများဆုံးချုပ်ငိမ့်နိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCAA ကိုပါဝင်လက်မှတ်ရေးထိုးဖို့ကိုတိုက်တွန်းထားပါတယ်